စီအောင်ချိုရဲ့ကောင်စီကနေ2020ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာဟာတရားမျှတမှုမရှိကြောင်းနဲ့ဒီလိုမျိုးပယ်ဖျက်တာဟာဥပဒေနဲ့မညီကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကဝေဖန်လိုက်တယ်လို့ရခိုင်မျိုးသားပါတီ AMP ဘက်ကလည်းဒီကြေညာချက်ကြောင့်မြန်မာပြည်ရဲ့နိုင်ငံရေးရှုပ်ထွေးမှုဟာပိုမိုဆိုးဝါးလာကြောင်းထုတ်ပြန်လိုက်ပါတယ်။ရန်ကုန်ကလာတဲ့ရွေးကောက်ပွဲရလဒ်ပယ်ဖျက်မှုနဲ့နိုင်ငံရေးပါတီတွေရဲ့အမြင်သဘောထားကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်
။စစ်ကောင်စီကခန့်နာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါ။ရှမ်းတိုင်းသမ္မတဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ရဲ့အထွေထွေအတွင်းမှူးဦးစန်းလေးကဒီကြေညာချက်မှာတရားမျှတမှုမရှိကြောင်း VOA ကိုအခုလိုပြောပါတယ်။
သူတို့ပြောရင်တော့အဲ့လိုပဲချက်တာဟာလုံးဝတရားမျှတမှုမရှိဘူးပေါ့နော်။နောက်2020ရွေးကောက်ပွဲမှာမြေပြင်မှားတာတွေတရားမကျူးကျင့်တာတွေရှိကောင်းရှိခဲ့တယ်မဲ့လို့တနင်္ဂနွေလုံးအတိုင်းအတာရထွက်ပေါ်လာတဲ့မြေရလက်ကအများပြည်သူလူထုရဲ့ဆန္ဒကိုကိုယ်သာကြည့်တယ်လို့ကျွန်တော်ယုံကြည်တယ်။နောက်ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေတရားမကျူးကျင့်မှုတွေရှိခဲ့ရင်တော့မှပဲဥပဒေနဲ့ကြီးခုံရုံးဖွဲ့ပြီးမှဖြေရှင်းဆောင်ရွက်ခွင့်ပေးရမယ်။အခုတော့ဥပဒေတိုင်းလျှောက်လဲခွင့်ပြီးဖြည့်ရှင်းခွင့်တွေမပေးဘဲရွေးကောက်ပွဲတစ်စုံလုံးကိုတိမ်းကျုံပယ်ဖြစ်လိုက်တာဒါဥပဒေနဲ့မညီဘူး။မဲပေးခဲ့တဲ့လူတွေရောရွေးကောက်ပွဲဝင်ခဲ့တဲ့ကုသလေတွေရောနိုင်ချက်စီးနင်းပြည်ပါရောက်တယ်လို့မြင်ရပြ
။လက်တလောအချိန်တွေမှာမြန်မာနိုင်ငံဟာဘက်ပေါင်းစုံအချက်တဲနဲ့ကြုံတွေ့နေရပြီးဆေးအာဏာရှင်ပန်းပြောက်ရေးဆောင်ရွက်နေတယ်လို့ကိုဗစ်တတိယလှိုင်းကိုလည်းတိုက်ဖြတ်ဖို့လိုအပ်နေကြောင်းဒီနှစ်ခုကိုဆောင်ရွက်ရမှာသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပြည်သူကိုမျက်နှာမူဆောင်ရွက်စေလိုကြောင်းဦးစန်းလေးကဆက်ပြောပါရယ်
။ကြာရှုံးနိုင်ငံဖြစ်နေတဲ့ကျွန်တော်ဗမာပြည်အတွက်ကအာဏာရရှိရေးဆိုတာတက်ကိုကိုဗစ်ဆိုတဲ့ဘုံရံသူဝိုင်းတိုက်ဖို့ကအားလုံးမှာတောင်းအောင်ရှိပါတယ်။တစ်ဖက်မှာကျွန်တော်မလိုလားတဲ့အာဏာရှင်တစ်နှစ်ပပျောက်ရေးနောက်တစ်ဖက်မှာကယောဂကင်းရှင်ပပျောက်ရေးဆိုတော့တစ်ချိန်နဲ့တစ်ပြိုင်နက်စုပေါင်းလုပ်ဖို့လိုအပ်ပါရဲ့ခင်ဗျာ။ကျွန်တော်ကဘက်တစ်ခုတည်းကိုပဲအားစိုက်လိုက်တာနဲ့အခြားတစ်ဖက်မှာမလိုလားအပ်တဲ့စိုးကျိုးတွေကြည့်ရှင်းလို့မရနိုင်တော့အောင်ဝင်လာနိုင်ပါလေ။အဲ့တော့လူတို့ပျက်စီးဖို့အတွက်လူတို့လုံးဝမပါဖို့အတွက်ကိုကျွန်တော်တို့အဓိကထားအာရုံစိုက်ပြီးလုပ်ဖို့လိုအပ်ပါတယ
်။ SNLD ပါတီဟာ2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်42ဦးအနိုင်ရပြီးတတိယမဲအများဆုံးရတဲ့ပါတီလည်းဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့2020ရွေးကောက်ပွဲရလဒ်ပယ်ဖျက်ကြောင်းထုတ်ပြန်ချက်မှာရွေးကောက်ပွဲကျင်းပတဲ့မြို့နယ်ပေါင်း315မြို့နယ်ကမဲစင်းတွေကိုစစ်ဆေးကြည့်တဲ့အခါမဲမဲသမားမှု17တန်းကျော်တွေ့ရှိခဲ့ကြောင်းနဲ့အရင်ရွေးကောက်ပွဲကော်မရှင်ဟာဥပဒေနီးဥပဒေတွေကိုဖောက်ပြက်ခဲ့တာကိုတွေ့ရကြောင်းစည်ရင်းစရားနဲ့ကွာဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့မြန်မာနိုင်ငံဟာ2020ရွေးကောက်ပွဲအလွန်မှာနိုင်ငံရေးရှုပ်ထွေးမှုတွေနဲ့အတူအပြုသဘောဆောင်တဲ့နိုင်ငံရေးအခြေအနေကနေအလုံးစုံပြတ်တုံရေးစီကိုဦးတည်နေကြောင်းနဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာနိုင်ငံရေးအချက်တွေကိုပုံမဆိုးဝါးသွားစေနိုင်ကြောင်းကြေညာချက်ထုတ်ပြန်လာပါတယ်။ဒီနိုင်ငံရေးရှုပ်ထွေးအချက်တွေကလွတ်မြောက်အောင်ပြည်သူ့စံနာနဲ့အညီနိုင်ငံရေးအခွင့်အကျင့်တွေရဲ့ပေါ်ဆောင်ရေးကိုလည်းတိုက်တွန်းထားပါတယ်။ဒီလိုနိုင်ငံရေးအခွင့်အကျင့်တွေကိုနောက်ထပ်ရွေးကောက်ပွဲတရက်ကျင်းပရုံနဲ့အကောင့်တွေဖော်နိုင်မှာမဟုတ်ကြောင်းလည်း ANP ပါတီဥက္ကဋ္ဌဦးသာထွန်းလာကအခုလိုပြောပါတယ်
။ဥပမာနိုင်ငံရေးမှာရှုပ်ထွေးတဲ့အခြေအနေကဘုံဘုံဆိုးရတဲ့အခြေအနေတစ်ခုကိုရောက်နေတယ်လို့ကျွန်တော်တို့ဖွင့်ပေးတယ်။အဲဒါကြောင့်ရွေးကောက်ပွဲနောက်တစ်ခုလုံးဝမလုပ်ဘူးဆိုတာထက်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲတစ်ခုထဲလုံးမယ်ဆိုရင်ပြင်းရင်တဲ့နိုင်ငံရဲ့အခွင့်အရေးတရက်မဖြစ်မနေရှိဖို့လိုတယ်။ရွေးကောက်ပွဲနောက်တစ်ခုလုပ်မယ်ဆိုတာကတော့လောလောဆယ်အခြေအနေမှာတော့ကလုံးဝဖြစ်နေစေမရှိသေးတဲ့အခြေအနေလို့ပဲကျွန်တော်တို့အဲ့ဒါကိုဖွင့်ပေးတ
ယ်။ ANP ပါတီရဲ့ကြေညာချက်မှာလက်ရှိပြည်သူတွေကြုံတွေ့နေရတဲ့ကိုဗစ်ရောဂါအခြေအနေကြောင့်လူသားချင်းစာနာတဲ့အကူအညီတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့လက်ရှိပြည်သူတွေခံစားနေရတဲ့စစ်ပေးဒဏ်တွေကိုချုပ်နှောင်အောင်နိုင်ငံရေးရာတွေးဆောင်ဆွေးနွေးဖို့ကိုလည်းတိုက်တွန်းလာပါတယ်။ဖေဖော်ဝါရီလတရက်နေ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတဲ့နောက်တနည်းတွင်ရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာထားပါတယ်။နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိကြာနိုင်ကြောင်းလည်းထုတ်ပြန်လာပါတယ်ခင်ဗျာ။